Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်နိုင်ငံရဲ့2019ခုနှစ်ဧပြီလ20ရက်ဇာတာပတိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိ9 kilometer 24 25 32 58တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတောင်ဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာတိမ်မောက်မှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားလက်ထက်တို့ဒီကနေ့ပဲပူးတွက်ဆေးလက်ကျင့်ကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြေညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည် UWS ဌာနချုပ်ပန်ခမ်းမှာတိုင်းသားလက်နက်ပိုင်ခုနှစ်ဖွဲ့ကကွန်ပတီတီးရဖွဲ့လိုက်တာဟာအပြည့်ရဲ့ငင်းညာရေးအဖြစ်ရှာဖို့ဖြစ်ပြီးစီရေးအတွက်ပူးပေါင်းတာမဟုတ်ဘူးလို့တမှုတူကပြောပါတယ
်ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးတော့ဒီကွန်ပတီကနိုင်ငံရေးစီရေးစီမံနိုင်ဖို့ဆက်စီတဲ့ကွန်ပတီဖြစ်ပါတယ်အဲကျွန်တော်တို့ကစီရေးရပြင်ဆင်စုဖွဲ့တဲ့ကွန်ပတီမဟုတ်ပါဘူ
း TNL ဘူဘူးချုပ်တာဖုံးကျော်ပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးတင်ဆက်မှာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကဦးတည်သွားနေတဲ့အမေရိကန်ရေတပ်သင်္ဘောအုပ်စုရဲ့အခြေအနေအီရတ်အရေးကဘာကစိုးရိမ်လာနေတဲ့အကြောင်းတွေနဲ့ထရမ့်အစိုးရရဲ့ရည်တရားသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးတိုက်တို့ကပြောပြပေးပါအောင်ဗျာ
။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်မှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်ဆာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများသင်အာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတပန်ဆာကကြေညာလိုက်တာပါတောင်တရုတ်ပင်လယ်ပြင်မှာငင်းချိုင်းနဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေဟန်တားမရှိဘဲစီးဆင်းနိုင်မှုသမ္မတထရမ့်အစိုးရကအာဆီယံသင်းနဲ့ပူးပေါင်းဆောင်ရွက်သမှာဖြစ်တဲ့အကြောင်းလဲအာဆီယံတွင်းရေးမှူးချုပ်နဲ့တွေ့ဆုံပြီးနောက်မှာလဲဒုသမ္မတပန်ဆာကပြောဆိုသွားပါတယ်ရှေ့တောင်အာရှနိုင်ငံတွေကတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေအတွက်ရရှိသဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်အမေရိကန်အစိုးရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုအာရုံစိုက်နေချိန်မှာပဲဒီသရွေးနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချက်ထွင်မှုကြိုးပမ်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါဒီကနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သမ္မတဂျိုကိုဝီဒိုဒိုပါဝင်အင်ဒိုနီးရှားဆိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်စကာအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစင်လာအစ္စလမ်ဘာသာကိုးကွယ်ယုံကြည်မှုကိုလည်းချီးကျူးစကားပြောကြားသွားပါတယ်ကမ္ဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ဟာလွတ်လပ်ခွင့်တရားဥပဒေစိုးမိုးရေးလူ့ခွင့်ရင်းနဲ့ဘာသာရေးယုံကြည်မှုကွဲပြားခြားနားမှုတွေကိုတန်ဖိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဖိုးတွေကိုကာဝယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းဒုသမ္မတပန်စကာပြောဆိုခဲ့တာပါအမေရိကန်သမ္မတထရမ့်အနေနဲ့အင်ဒိုနီးရှားနဲ့စီးပွားရေးဆက်စပ်တွေတိုးမြှင့်ဖို့ရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါတယ်ဒီကနေ့ခီးစဉ်မှာပဲအရှိတောင်အရှမှာအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်စတစ်ကယ်ဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူပါဝင်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒုသမ္မတပန်ဆက်အာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်ဆက်မှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါဒုသမ္မတပန်ဆက်အင်ဒိုနီးရှားခီးစဉ်ပြီးမှတော့ဩစတြေးလျကိုခရီးဆက်မှာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့မချတိခင်ကဒုံးကျည်ဆန်းသတ်မှုအပေါ်ရှုတ်ချထားတဲ့အမေရိကန်ရဲ့ကြီးညာချက်မူချမ်းကိုကုလလွန်ကျွင်းကောင်စီမှရုရှားဘက်ကကန့်ကွက်ပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်ဒုံးကျည်ဆန်းသတ်မှုတွေကနျူကလ িয়ার လက်နက်နေရာချထားရေးဆိုင်ရာစနစ်တရစီကိုဥတီနေတဲ့နောက်ဒေသအတွင်းမှာရောပြင်ပမှာပါတင်းမာမှုတွေတိုးလာစေတယ်လို့မနေ့ဗုဒ္ဓဦးနေ့ကကန့်ကွက်ခံရတဲ့ကြီးညာချက်မှာဖော်ပြပါတယ်။လွန်ကျွင်းကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်နောက်ထပ်ဆောင်ရွက်မယ့်အရေးတွေကိုချက်ချင်းဖယ်ရှားဖို့လုံချွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဖို့လုံချွေးကောင်စီကမြောက်ကိုရီးယားကိုတောင်းဆိုဖို့လဲပါဝင်ပါတယ်။လူထုရဲ့လိုအပ်ချက်တွေမဖြည့်ဆည်းနိုင်ဖြစ်နေတဲ့အချိန်မှာမြောက်ကိုရီးယားအစိုးရကဒုံးကျည်တွေဘုံတွေတိစောက်ရေးအတွက်ရင်းမြစ်တွေကိုအသုံးပြုနေတဲ့အပေါ်လုံချွေးကောင်စီအဖွဲ့ဝင်တွေကစိုးရိမ်ကြောင်းပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သတ်မှုတွေကိုရှုတ်ချထားတဲ့လုံချွေးကောင်စီရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကကြေညာချက်ကိုရုရှားတို့အတည်ပြုခဲ့ပေမဲ့ဒီကြေညာချက်နဲ့အများစုဆင်တူတဲ့အမေရိကန်ရဲ့ကြေညာချက်ကိုရုရှားဘက်ကဘာကြောင့်ကန့်ကွက်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး ဒါပေမဲ့ရုရှားအစိုးရဘက်ကမြောက်ကိုရီးယားအရေးတန်တမန်ရေးအရာဖြည့်ရှင်ရေးပြောဆိုနေပြီးအခုကြေညာချက်ထဲမှာဆွေးနွေးမှုကနေတဆင့်ဆိုတဲ့စကားလုံးဖေရှားထားတာကိုကန့်ကွက်ခဲ့တာလို့တန်တမန်တွေကပြောဆိုကြပါတယ်ရှင်
။ကိုရီးယားကျွဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ချီဆိုင်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလီတက်တို့ဒီကနေ့ပူးတွဲစီရေးလေ့ကျင့်ကြပါတယ်။ Max Standard လို့မည်ပေးထားတဲ့နှစ်စဉ်စီရေးလေ့ကျင့်မှုကိုတော့စစ်ပွဲအတွင်းပူးပေါင်းတွဲဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့ရည်ရွယ်ထားပြီးအမေရိကန်နဲ့တောင်ကိုရီးယားလေတရ1500လောက်နဲ့တူ F-16 နဲ့ F-15K အမျိုးအစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်ခဲ့ကြပါတယ်။နိုင်ငံကနဲ့အဆက်ပြတ်ပြီးထိကျန်ဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကတားမြစ်ထားတဲ့ကြားကနျူကလ িয়ার လက်နက်မချမ်းငယ်ထပ်မံစမ်းသပ်ဖို့ရှိနေတယ်ဆိုတဲ့သတင်းတွေနဲ့တူအမေရိကန်လေယာဉ်တင်တမော USS Carl Vinson နဲ့ရေတပ်ဖွဲ့ဟာအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ကိုဥတီခုံပေါင်းနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ကုံကသတင်းတွေကြောင့်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ကြတာပါ။ဆင်းရဲပြီးနိုင်ငံတကာကဝိုင်းပယ်ခံထားရတဲ့ကွန်မြူနစ်မြောက်ကိုရီးယားနိုင်ငံနဲ့ချမ်းသာကြွယ်ဝပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တောင်ကိုရီးယားနိုင်ငံတို့ကြားစစ်ပညာရေးစာချုပ်နဲ့1953ခုနှစ်မှာ၃နှစ်ကြာစစ်ပွဲအဆုံးသတ်ခဲ့ပေမဲ့နိုင်ငံကြားမှာအပြစ်ဒဏ်ငြိမ်းချမ်းရေးသဘောတူညီချက်မရနိုင်ပေမဲ့ရန်ဘက်တီဖြစ်နေရှိနေစေဖြစ်ပါတယ်။မြောက်ကိုရီးယားရဲ့အန်တီယန်ကနေပူးပူးတွဲကာကွယ်နိုင်မှုအမေရိကန်ကလည်းတောင်ကိုရီးယားမှာတပ်ဖွဲ့ဝင် 28,500 လောက်ထိတာဝန်ပေးစစ်လွတ်ထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ရပ်ပေါင်းတရားအတွင်းအီဂျစ်နိုင်ငံနဲ့ဆက်ဆံရေးဆက်ပြီးနှွေးတွဲအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်အီဂျစ်နိုင်ငံကိုဒီကနေ့ပဲတွားရောက်ခဲ့ပါတယ်။အီဂျစ်ကာကွယ်ရေးဝန်ကြီးဆက်ဒစ်ဆိုပြီးသမ္မတအဒယ်ဖာတာအက်စစီတို့နဲ့အမေရိကန်ကာကွယ်ဝင်ကြီးမက်ဒစ်တို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားလက်ထက်2009ခုနှစ်တုန်းကအီဂျစ်ခေါင်းဆောင်ဟိုစနီမူဘာရက်အင်ပီရိုကိုလာရောက်ခဲ့ပြီးနောက်ပိုင်းပထမဆုံးအနေနဲ့ပြီးခဲ့တဲ့လကပဲအီဂျစ်သမ္မတအက်စစီအမေရိကန်သမ္မတအင်ပီရိုကိုလာရောက်ခဲ့တာပါ။နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2011ခုနှစ်မှာအီဂျစ်ခေါင်းဆောင်ဟောင်းမူဘာရက်ပြုတ်ကျခဲ့ပြီးနောက်ပိုင်းနှစ်နဲ့ချီမတည်ငြိမ်မှုတွေပေါ်ပေါက်ခဲ့ပြီးနောက်ဘိုးချုပ်ကြီးဟောင်းအယ်စစီအာနာရလာခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲအီဂျစ်နိုင်ငံကကော့ပတစ်ခရစ်ယာန်ဘုရားကျောင်းတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS ကတိုက်ခိုက်ခဲ့တာကြောင့်တေဆုံးထဏ်ရာရမှုအများအပြားရှိခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကတော့အီဂျစ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနောက်ကိုင်ရိုမြို့တော်ကအညတရစစ်သည်ဂူဘိမှန်ကိုတွားရောက်ပြီးအမှတ်တရပန်းခွေချခဲ့ပါတယ်။ဒီနောက်မှာတော့ဆော်ဒီအာရေဗျနိုင်ငံကနေစတင်ခဲ့တဲ့အရှေ့လေပိုင်းခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ဝင်ကြီးမက်တက်ဟာအီဂျစ်နိုင်ငံကနေအစ္စရေးကိုခီးဆက်ခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไคลโดมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่งลื่นปีนี่ว่าเลยครับ
พี่อเมริกันตะเมียนมาวายซีซั่นเนี่ยจาตาเรนนี่ญาเป็ดตะเรนนี่ကိုဆက်လက်ကြီးညာနေပါတယ်ပါကစ္စတန်ဝန်ကြီးချုပ်နဲ့တားပြစ်သူတွေအကြီးပြတ်ချဆမှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေနဲ့ပတ်သက်လို့ပူးတွဲစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ဒီကနေ့ပဲတရားရုံးချုပ်ကညွှန်ကြားလိုက်ပါတယ်။ဝန်ကြီးချုပ်နော်ဝက်ရှာရက်ဖ်နဲ့တားနူးဖြစ်တဲ့ဟာဆန်နဲ့ဟူစိန်နော်ဝက်တို့အနေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရှိမှလာရောက်စစ်ဆေးခံဖို့ပါကစ္စတန်တရားသူကြီးချုပ်ဦးဆောင်နဲ့တရားသူကြီး၅ဦးပါအဖွဲ့ကအမိန့်ထုတ်ခဲ့တာပါ။စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့စစ်ဆေးတွေ့ရှိချက်တွေကိုတရားရုံးချုပ်ထံနှစ်ပတ်တစ်ကြိမ်တင်ပြပြီးစုံစမ်းမှုတွေကိုနှစ်လအတွင်းမှာအပြီးဆောင်ရဖို့လည်းညွှန်ကြားထားပါတယ်။နိုင်ပေါင်းရာနဲ့ချီကြာမြင့်ခဲ့တဲ့နှစ်ဖက်လျှောက်လဲချက်တွေကိုကျမ်းနာပြီးဖေဖော်ဝါရီလမှာကလေးကချရမယ်တရားရုံးဆုံးဖြတ်ချက်ဟာနှစ်လနီးပါးကြာမှထွက်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်ရှာရက်ဖ်နဲ့တာနုဥပေါ်မှာအချင်းပြတ်ချဆမှုအခွန်ရှာမှုငွေမဲခွာချမှုတွေနဲ့အရေးယူပေးဖို့အဓိကတိုက်ခိုက်ခေါင်းဆောင်ဖြစ်တဲ့အင်မရန်ခန်နဲ့တခြားသူတွေကတရားရုံးမှာရှောက်ထားခဲ့ရတာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့သူ့အနေနဲ့မှန်မှန်မကန်ဆောင်ရွက်တာမျိုးမရှိကြောင်းငြင်းဆန်ထားပြီးထောက်ခံသူတွေကတော့အစိုးရကိုမတင်မငြိမ်ဖြစ်အောင်ကြိုးစားတဲ့လုပ်ရည်အဖြစ်နဲ့ဆွဆွဲထားကြတာပါ။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ပေါ်မှာတော့နှစ်ဖက်စလုံးကအောင်ပွဲခံနေကြပါတယ်။ဝန်ကြီးချုပ်ဘက်ကတော့တိုင်ကြားဖို့တင်ပြတဲ့အချက်လက်တွေကိုတရားရုံးကပယ်ချလိုက်တာဖြစ်တယ်ဆိုပြီးပြောဆိုထားတယ်လို့အတိုက်ခံပါတီကတော့ဝန်ကြီးချုပ်ဟာငွေချေးရှုပ်ရှင်းနဲ့ပတ်သက်လို့တရားရုံးကိုထောက်ထားရှင်းရှင်းလင်းလင်းမတင်ပြနိုင်ခဲ့ဘူးဆိုပြီးပြောဆိုနေပါတယ်
။တရုတ်ကွန်မြူနတီပါတီကိုဝေဖန်သူတဦးလည်းဖြစ်ဘီလီယနာတထေးတဦးလည်းဖြစ်တဲ့ဂိုဝန်ဂူးကိုနိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနီရောင်သတိပေးချက်တရထုတ်ပြန်လိုက်ကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမဲ့ဘလို့ရာဇဝတ်မှုနဲ့အလို့ရှိနေတယ်လဲဆိုတာကိုတော့အခုထိအသေးစိတ်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ရာဇဝတ်မှုအတွက်တန်တရားရှိသူအဖြစ် Interpol ကတတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့နားလည်သဘောပေါက်ထားတဲ့အကြောင်း တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလျူခန်းကမနေ့တုန်းကဘေကျင်းမြို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်ကောင်ဆောင်တွေရဲ့အချင်းပြတ်ချဆမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုဖွင့်ချမယ်လို့ပြောပူးတဲ့ဘီလီယံနာတတိကိုရဲ့ VOA မန်ဒရင်းဌာနနဲ့တည်ရဲ့မိ мян ကန်ကိုထုတ်လွှင့်ခဲ့ပြီးတဲ့နောက်မှာပဲတရုတ်အစိုးရတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်နဲ့ရုရှားအာကာသယာဉ်မှုနှစ်ဦးလိုက်ပါသွားတဲ့ Soyuz အာကာသယာဉ်ကိုနိုင်ငံတကာအာကာသစကန်စီဒီကနေ့ပဲလွှတ်တင်လိုက်ပါတယ်။ပထမဆုံးအာကာသခီးစဉ်ဖြစ်လိုက်ပါသွားတဲ့အမေရိကန်အာကာသယာဉ်မှု Jack Fisher နဲ့ရုရှားနိုင်ငံကဝိုင်းအာကာသယာဉ်မှု Fuhrer Rachikin တို့လိုက်ပါသွားတဲ့အာကာသယာဉ်ကိုတော့လေးလကြာအာကာသခီးစဉ်အတွက်ရုရှားနိုင်ငံဘကူနာစကန်ကနေလွှတ်တင်လိုက်တာပါ။6နိုင်ကြာခီးစဉ်ပြီးဒီကနေ့နောက်ပိုင်းမှာပဲနိုင်ငံတကာအာကာသစကန်ကိုရရှိမှာဖြစ်ပါတယ်နိုင်ငံတကာအာကာသစကန်ကိုတော့အမေရိကန်တဦးပါဝင်အာကာသယာဉ်မှုနှူးကို Soyuz အာကာသယာဉ်နဲ့ရုရှားနိုင်ငံကပို့ဆောင်လေးရှိပါတယ်အခုနောက်ဆုံးလိုက်ပါသွားတဲ့အာကာသယာဉ်မှု Fisher နဲ့ Yashikin တို့ဟာနိုင်ငံတကာအာကာသစကန်မှာရောက်နေတဲ့အမေရိကန်အာကာသယာဉ်မှု Peggy Woodson ရုရှားအာကာသယာဉ်မှု Oleg Novitsky ပြင်သစ်နိုင်ငံသား Thomas Pesquet တို့နဲ့အတူလုပ်ငန်းတွေလှုပ်ဆောင်သွားမှာပါနိုင်ငံတကာအာကာသစကန်ကိုလက်တလုံးကြီးကြပ်နေတဲ့အမေရိကန်အမျိုးသမီးအာကာသယာဉ်မှု Woodson ကတော့အကတာထဲမှာရပောင်း934ရက်ကြာအများဆုံးနေထိုင်မှုတဲ့အမေရိကန်စံရင်ကိုတင်းနေတာနေမှာချိုးတော့မှာပါစံရင်ချိုးတဲ့နေ့ကျရင်တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သမီးဖြစ်သူအီဗန်ကာတို့ကတယ်လီဖုန်းဆက်ပြီးချီချူးစကားပြောဖို့လည်းစီစဉ်ထားပါတယ
်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချရေးရွယ်တဲ့အစိုးရစန့်ကျင်သူတို့ကလမ်းမပေါ်ထွက်ဆန္ဒပြတာတွေဆက်လုပ်မယ်လို့ဒီကနေ့ကြားသာပရင်းနေမှာအခိုင်အမာပြောပါတယ်နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးအစိုးရစန့်ချည်ရေးဆန္ဒပြပွဲအတွင်းရုံးရင်ဆန်ကပ်ဖြစ်တာကြောင့်အ ਨੇ ဆုံးလူနှုတ်သေးဆုံးရာနေချီအဖမ်းခံခဲ့ရပြီးနောက်တနေ့မှာအခုလိုအခိုင်အမာပြောကြတာဖြစ်ပါတယ်သမ္မတမာဒူရိုနဲ့သူ့ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့ဗင်နီဇွဲလားပြည်သူထောင်နဲ့ချီပြီးမနေ့ဗုဒ္ဓနေ့ကမြို့တော်ကရာကတ်ကလမ်းမကြီးတွေပေါ်ထွက်ခဲ့ကြတာဖြစ်ပါတယ
်တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA နေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်အခုအရင်ဆုံးသတင်းလွှာတွေကိုနားဆင်ရပါမယ်တိုင်းနာလနဲ့ကန်ခုနှစ်ဖွဲ့ရဲ့ပန်းခမ်းမျက်နှာဆောင်ကြီးအစည်းအဝေးအပြီးမှာဖွဲ့စည်းလိုက်တဲ့ကောမဒီဟာလက်နက်ကင်တပ်ပေါင်းစုအစ်စ်တစ်ခုမဟုတ်သလိုစီရေးအရာရည်ရွယ်ပြီးဖွဲ့စည်းတာမဟုတ်ကြောင်း TNLA ထိပ်ပိုင်းခေါင်းဆောင်တူကပြောပါတယ် NCA လမ်းကြောင်းအရာအပြစ်ခတ်ရစဲရေးကိုမဖော်ဆောင်နိုင်တာကြောင့်လမ်းကြောင်းအစ်စ်နဲ့ဖော်ဆောင်ဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပ
ါဟုတ်ကဲ့ရုပ်မြင်မှာနေဆက်ဒေတာမှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့ခုနှစ်ဖွဲ့ဟာ UWSA ဝတ်တပ်ဖွဲ့ဌာနချုပ်ပန်ဆန်းခေါ်ပန်ခမ်းမှာဒီလ15ရက်နေ့ကနေ16ရက်နေ့အထိမျက်နှာစုံကြီးအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးပြီးနောက်မှာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုတရားဝင်ဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီနဲ့ပတ်သက်ပြီးပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။ရှုပ်ကမှုကကျွန်တော်တို့တပ်ပေါင်းစုဆန်တဲ့သဘောမျိုးမဟုတ်ပါဘူး။ဖက်ပြချက်လေးမှာပါတဲ့အပိုင်းပဲပြည်တော်စုနိုင်ငံရေးသွေးဆွေးနွေးရေးကော်မတီဆိုပြီးကျွန်တော်ခေါ်ထားတာဖြစ်ပါတယ်။ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေနဲ့ဒီနီလာအတစ်ကိုကျွန်တော်တို့ဆောင်ရွက်ဖို့ဖော်ထားတဲ့အဖွဲ့အစည်းဖြစ်တဲ့ဒါကြောင့်မို့ဒီအခုကျွန်တော်စုဖွဲ့မှုတွေကဒီကော်မတီကနိုင်ငံရေးဆွေးနွေးမှုတွေနိုင်ဖို့ဖက်စီတဲ့ကော်မတီဖြစ်ပါတယ်။အဲကျွန်တော်တို့ကစီရေးရပြစ်စစ်စုဖွဲ့တဲ့ကော်မတီမဟုတ်ပါဘူး။
ဒီကော်မတီမှာပါဝင်တဲ့ UWSA ဝတ်တပ်ဖွဲ့နဲ့ NDAA မိုင်းလာတပ်ဖွဲ့ဟာအစိုးရနဲ့ CA ပြပခဖြစ်ပွားတာမရှိပဲကြံ KIO ကချင်တပ်ဖွဲ့ PSLF TNLA ပလောင်တပ်ဖွဲ့ MNDAA ကုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကအစိုးရနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းကတော့တခါတရံအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိနေတာဖြစ်ပါတယ်အခုလိုကော်မတီဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးရတဲ့အဓိကအချက်ကိုတော့တပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။ဟော NCA လမ်းကြောင်းကဒီမြန်မာတပ်မတော်ကတူလူယာပြုတ်ပြင်မွမ်းမံပြီးတော့မှချမှတ်ရတဲ့လမ်းကြောင်းတွေဖြစ်တယ်။အခုဆောင်ရွက်နေတဲ့နိုင်ငံရေးဆွေးနွေးဆိုတော့အရင်တုန်းက93လုံးကအမျိုးသားညီညွတ်ခံနဲ့ဘာမှပုံစံတိတ်မကွာဘူး။ဒါကြောင့်မို့ကျွန်တော်တို့ကဒီအတိုင်းပဲလိုက်မယ်ဆိုရင်တော့ဒီ2018ဘောချီအောင်ပြည်လူမျိုးပဲဒါမျိုးတွေပဲဖြစ်နေမှာဆိုရင်ဒါကဘလို့မှရှိလို့ရမှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်တို့ကနိုင်ငံရေးနည်းလမ်းအစ်စ်နဲ့ပိုချင်းကမှုပုံစံအစ်စ်နဲ့ဆောင်ရွက်တော့ဖို့လိုတယ်။ကျွန်တော်တို့မြင်လို့လမ်းကြောင်းအစ်စ်ကိုဆောင်ရွက်တော့ဖို့ကျွန်တော်တို့ကိုပြင်ဆင် နိုင်နိုင်ကြတာဖြစ်ပါတယ
်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပူးပေါင်းဖွဲ့စည်းထားတဲ့ကော်မတီကအစိုးရနဲ့ဆွေးနွေးဖို့အတွက်နိုင်ငံရေးမူဝါဒတရက်ကိုလည်းချမှတ်ထားပြီးဒီမူဝါဒဟာ27ရာစုပင်လုံးမှာ UWSA ဝါတက်ဖွဲ့ကတင်ပြတဲ့စာမျက်နှာ30ပါစာရန်းကိုအခြေခံထားတာဖြစ်ပါတယ်လောလောဆယ်မှာနိုင်ငံရေးမူဝါဒကိုအစိုးရစီပေးပို့ပြီးအမြန်ဆုံးတွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေကြောင်းတပ်ဖုံးကျော်ကပြောပါတယ်။ဒီလိုဆွေးနွေးရမှာတဖွဲ့ချင်းအနေနဲ့မဆွေးနွေးဘဲခုနှစ်ဖွဲ့လုံးပါဝင်ဆွေးနွေးဖို့ဆုံးဖြတ်ထားပြီးတကြံမတိုင်ခင်ကဆွေးနွေးဖို့စီစဉ်ခဲ့တဲ့ညီချင်းရေးကော်မရှင်နဲ့ပလောင်ကိုကအေအေခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမဲ့အစီအစဉ်ဟာလည်းမဖြစ်မြောက်တော့ကြောင်းပြောပါတယ်။အစိုးရရဲ့ညီချင်းရေးကော်မရှင်အကြံပေးဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကတော့ပန်ခန်းထုတ်ပြန်ကြေညာချက်အပေါ်မှာဆွေးနွေးညှိနှိုင်းနေစေရှိကြောင်းပြောပါတယ်
။ကျွန်တော်တို့အခုချိန်ထိတော့ဟိုဆွေးနွေးနေကြတော့မှာပဲ။နောက်သူတို့ကထုတ်ပြန်တဲ့ဟိုဆိုင်ရဆာရန်တွေကြေညာချက်တွေမူကျမ်းတွေပေါ့နော်တချို့ကျွန်တော်တို့ဘောရာကျန်ဒါလေးကျွန်တော်တို့အားတွေကိုစဉ်းစားနေကြပါတယ်ဆွေးနွေးနေကြပါတယ်ဘလို့ဆိုတော့အပြေမထွက်သေးပါဘူးကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးဆုံးဖြတ်နိုင်တဲ့အနေအထားကြီးမရှိသေးပါဘူးကျွန်တော်တို့လေ့လာတုံ့ပြန်နေတဲ့အခြေအနေပဲဖြစ်ပါတယ
်ငင်းကြေးလုပ်ငန်းစဉ်ကိုတော့အခက်အခဲတွေရှိနေလဲဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းဦးအောင်ကြည်ကအခုလိုဆက်ပြောပါတယ
်ငင်းကြေးလုပ်ငန်းစဉ်ဆိုတော့ဘန်ကင်းနဲ့လာဘူးလေအများရန်သူကအခက်အခဲတွေနဲ့အများရန်ရှိနေကြတာပါပဲဒါပေမဲ့ဘာပဲဖြစ်ပေါ့ကျွန်တော်တို့ကတော့ဟိုရှေ့ကိုရောက်အောင်ကျွန်တော်သွားမှာပဲလေဒီကျွန်တော်သွားခြင်းနဲ့ဉာဏ်ရည်ပန်းတိုင်ကိုကျွန်တော်တို့ရောက်အောင်သွားမှာပါပဲဒါပြီးအားလုံးကိုကျွန်တော်တို့ဖြည့်ရှင်းနိုင်တဲ့အဖြေတစ်ခုတော့ဘာပဲဖြစ်ဟိုရောက်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားသလိုလာမယ့်မေလမှာကျင်းပဖို့ရာထားတဲ့27ရာစုပင်လုံးမတိုင်ခင်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဖွဲ့ကလက်မှတ်ရေးထိုးမဲ့အလားအလာရှိနေပါတယ်ခင်ဗျာ
VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရပထမရက်တရာကာလအတွင်းမှာတော့အမေရိကန်ရွေးကောက်ပွဲတွေတုန်းကရုရှားဘက်ကဂျားဝင်နှောက်ယှက်ခဲ့နိုင်ခြေတွေအပေါ်စုံစမ်းစစ်ဆေးမှုတွေကြောင့်ကတိကောက်ဖြစ်ခဲ့ရပါတယ်ဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတဲ့အပေါ်တရားဥပဒေစိုးမိုးရေးဌာနတွေနဲ့လွှတ်တော်ကအဖြေရကျင်နေကြတာပါ VOA သတင်းနောက်မာဆော့ဖာရီဗာကပေးပို့ထားတဲ့သတင်းနောက်ကိုတော့မတ်တင်ဂီလိုက်ကပြောပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတဲ့အပေါ်ပထမဆုံးအချိန်ဖြစ်တဲ့ဇန်နဝါရီလ10ရက်နေ့မှာအမေရိကန်ထိပ်တန်းထောက်လှမ်းရေးအရာရှိတွေကိုကြားနာစစ်ဆေးပါတယ်အမျိုးသားထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးဟောင်း James Clapper က
မြန်မာသမ္မတရွေးကောက်ပွဲကိုရည်ရွယ်ပြီး2016ခုနှစ်မှာလှုပ်ရှားမှုတစ်ခုလုပ်ဖို့သမ္မတပူတင်ကညွှန်ကြားခဲ့တယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်။ဒီလှုပ်ရှားမှုရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီရွေးကောက်တင်မြှောက်မှုလုပ်ငန်းစဉ်အပေါ်လူမှုရဲ့ယုံကြည်မှုရော့ကျအောင်နောက်ပြီးနိုင်ငံခြားရေးဝန်ကြီးအောင်ကလင်တန်ကိုအပုတ်ချဖို့သမ္မတဖြစ်လာနိုင်မဲ့အလားအလာနဲ့ရွေးကောက်တင်မြှောက်မှုအပေါ်ထိခိုက်စေဖို့အတွက်ရည်ရွယ်ထားတာပါ။ပူတင်နဲ့ရုရှားဆိုးရွားတို့ကရွေးကောက်ခံသမ္မတထရမ့်အတွက်တော့အကြိုက်တွေ့စရာဖြစ်ခဲ့တာကတော့ရှင်းပါတယ်။
ဆွဆွဲချက်တွေအကြီးအကျယ်ထွက်ခဲ့ပြီးအပြည့်မရှိဖြစ်နေတဲ့ကိစ္စကနှစ်ပေါင်းများစွာတင်ဝါရှင်တန်ကိုလှုပ်ခတ်စေခဲ့တဲ့နိုင်ငံရေးအရှုပ်တော်ပုံကြီးတွေတဲကတစ်ခုဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးယာရုကနှုတ်ထွက်သွားပြီးရှေ့နေချုပ်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတို့လည်းရုရှားရဲ့စုံစမ်းစစ်ဆေးမှုကနေဘေးဖယ်ခဲ့ရပါတယ်။ပြည်တော်စုစုံစမ်းစစ်ဆေးရေးဘီရိုရဲ့ညွှန်ကြားရေးမှူးကရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုဇူလိုင်လနောက်ပိုင်းမှာစတင်တယ်လို့လူသိရှိကြထုတ်ဖော်ပြောဆိုပါတယ
်။ I have been authorized by the Department of Justice to confirm.
ဒေါက်တာဂျောဂူနေရေကောက်ပွဲဒီမှာရုရှားစုရဘက်ကဂျာဝင်နောက်ဘူဆောင်ရွက်ချက်တွေပေါ်စုံစမ်းစစ်ဆေးမှုတွေမှာ FBI နဲ့တံပြန်ထောက်လှမ်းရေးဒစီတပိုင်းအနေနဲ့ပါဝင်မှုတရားရေးဌာနကခွင့်ပြုချက်ရထားပြီးပါပြီ။ထရန့်ရဲ့မက်ဆေ့ချ်ရုံးမှုအဖွဲ့နဲ့ပတ်သက်ဆက်နွယ်သူတွေနဲ့ရုရှားစုရဂျာပတ်သက်ဆက်နွယ်မှုအားလုံးကိုလည်းစုံစမ်းစစ်ဆေးမှုမှာပါဝင်ပါတယ်။
ပြစ်မှုကျူးလွန်ခဲ့တာမျိုးရှိမရှိ FBI ကသိရှိလိုတာဖြစ်ပါတယ်။သမ္မတထရန့်ကတော့ရုရှားရဲ့ဆွတ်ဆွဲချက်တွေအလုံးဟာထွင်လုံးနေဖြစ်တယ်လို့ပြောဆိုပြီးတကယ့်အရှုပ်တော်ပုံကသမ္မတအိုဘားမားအစိုးရလက်ထက်တုန်းကသူနဲ့သူ့ရဲ့စီးယုံလှုပ်ရှားရေးအဖွဲ့ပေါ်မှာပြီးခဲ့တဲ့နှစ်ကထောက်လှမ်းခဲ့တာသာဖြစ်တယ်လို့ပြောဆိုပါတယ
်It's all fake news.
အားလုံးကသတင်းအမှားတွေပါလို့သမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ Watergate အရှုပ်တော်ပုံမှာအစိုးရရှေ့နေအဖြစ်ဆောင်ရွက်ခဲ့သူ Richard Benveniste ကတော့ Trump စုံစမ်းစစ်ဆေးမှုကအလွန်ပဲအရေးကြီးတယ်လို့ပြောပါတယ်
highlights the vulnerabilities
ကျွန်တော်တို့ဒီမိုကရေစီနဲ့ကမ္ဘာတစ်လောကဒီမိုကရေစီစနစ်တည်ရဲ့ထိခိုက်လွယ်တဲ့အားနည်းချက်တွေကိုပေါ်လွင်စေပါတယ် internet twin fault ခိုးယူမှုနီးစနစ်တွေလောက်ကြံဖန်တီးတဲ့သတင်းမားတွေအဖျက်အမှောက်နှီးမျိုးစုံကိုဂျာဝင်ဟန်တာနိုင်အောင်စောင့်ကြပ်ကြရမှာပ
ါရုရှားရဲ့ဂျာဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ကော်မတီ၅ခုထဲမှာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဂျီဘင်းနူးနက်စ်ကလျှို့ဝှက်အချက်အလက်တွေကိုဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဖိဖဲခဲ့ရပြီးတဲ့နောက်မှာအထက်လွှတ်တော်ကော်မတီကနေရာယူလာတာဖြစ်ပါတယ်ထောက်နဲ့ချီတဲ့လျှို့ဝှက်ထောက်လှမ်းရေးအချက်အလက်တွေကိုစစ်ဆေးမှဖြစ်တယ်လို့သမ္မတထရန့်ရဲ့သမက်အကြီးရန်အကြံပေးဂျယ်ရက်ကူရှနာအပါအဝင်အနည်းဆုံးမျက်မြင်သက်သေ20လောက်ကိုအထက်လွှတ်တော်ကော်မတီကတွေ့ဆုံမေးမြန်းဖို့လဲအစီအစဉ်ရှိပါတယ်ပြီးခဲ့တဲ့လက FBI ညွှန်ကြားမှု James Comey ကိုစုံစမ်းစစ်ဆေးမှုအချိန်ဘလောက်ကြာနိုင်မလဲဆိုတာကိုမေးမြန်းတဲ့အခါမှာတော့
it's hard it's impossible to say frankly
ဖြစ်လေဖြစ်တာရှိတဲ့ကိစ္စမှုတော့ပွင့်လင်းဆုံးပြောရင်ပြောဖို့ခက်ပါတယ
်စုံစမ်းစစ်ဆေးမှုကနောက်နှစ်အတွင်းကိုချင်းနှင်းဝင်ရောက်သွားနိုင်တယ်လို့လဲ Ben Binstey ကပြောပါတယ
် depends upon level of cooperation
on button ni de myin myin tat de ye pu paw saw ya mu paw ma mu di ba de electronic sat twe ye nilan paw song ga ni ja phyat ya yu tha da de ga ni le song san sit se mu de achat lat de ya shi nai ma de la bai twe pi ma ma hout da raw te ja ba de
american lwet taw amat de ga raw achat lat twe ya bo a chein blaw ja ja pyatana ma shi bu lo pyaw so tha da ba achat lwet taw thauk lan ye committee ye okkhata richard ba ga a khu lo pyaw ba de
let me just say that we can't
ထန်တော်ကော်မတီရဲ့ရည်မှန်းချက်ကဘာလဲဆိုတာကိုပြည့်စုံအောင်ပြောပြလို့မရနိုင်ပါဘူးဆိုလိုတာက2016ခုနှစ်အမေရိကန်ရွေးကောက်ပွဲတွေကိုပြောင်းလဲသွားဖို့ဒါမှမဟုတ်လဲဩဇာလွှမ်းမိုးဖို့အတွက်ရုရှားကိုဆောင်ရွက်ခဲ့တာတွေအားလုံးကိုစုံစမ်းမှာဖြစ်ပါတယ
်ရှင်းကြည့်မယ်ဆိုရင်တော့1980ပြည်လွန်နှစ်အစောပိုင်းကာလဝါတာဂိတ်စုံစမ်းစစ်ဆေးရေးကနှစ်နှစ်ကြာခဲ့ပြီး1980ပြည်လွန်နှစ်တွင်မှပေါ်ပေါက်ခဲ့တဲ့အီရန်ကွန်ထရာစုံစမ်းစစ်ဆေးမှုက6နှစ်ကြာမြင့်ခဲ့ပါတယ်ရှင်
မတင်ကြီးတင်ပြခဲ့တာပါအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကနေအမေရိကန်ရဲ့အာရှရေးလှုပ်ရှားမှုတွေကိုလည်းကြည့်အောင်ပါအမေရိကန်ရေတပ်ရဲ့စစ်သင်္ဘောအုပ်စုရောက်နေတဲ့နေရာနဲ့ပတ်သက်ပြီးလူထုကိုအမြင်မှားစေတဲ့ကြေညာချက်တွေထုတ်ပြန်နေတာမဟုတ်ဘူးလို့အင်ဗျူတော်တာဝန်ရှိသူတွေကဗုဒ္ဓဦးနေ့မှာပြောကြားပါတယ်လေရင်တင်သင်္ဘော USS Carl Vinson နဲ့စစ်သင်္ဘောအုပ်စုဟာမြောက်ကိုရီးယားကိုဦးတည်သွားနေတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီရဲ့ဆန့်ကျင်ဘက်ကိုတောင်းနေတာဖြစ်ပါတယ် VOA သတင်းနောက်ဘေဂော်လိုသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါအ
မေရိကန်ရေတပ်သင်္ဘောအုပ်စု Carl Vinson ကိုကိုရီးယားကျွမ်းဆွဲကိုဆေးလွတ်တာကမြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဖို့အမေရိကန်ဘက်ကပြပြသသားလှုံ့ဆော်သွားမယ်ဆိုတာမျိုးကိုပြသတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုဒီချိန်ကအင်ဗီဒိုအတွက်တော့ပြည်တွင်းနိုင်ငံရေးမှာအငင်းပွားစရာအချက်တစ်ခုဖြစ်လာုံနဲ့မဟုတ်ဘဲနိုင်ငံတကာမှာပါကြရက်ရိုက်ခတ်မှုတွေရှိလာခဲ့တာပါအမေရိကန်စစ်တပ်ကကောလ်ဗင်ဆန်စစ်သင်္ဘောအုပ်စုကိုစင်ကာပူကနေကိုရီးယားကိုတွားဖို့အမိန့်ပေးလိုက်တယ်လို့ပြီးခဲ့တဲ့သတင်းဘက်ကညင်ညာချက်ထုတ်ခဲ့ပြီးတဲ့နောက်ဒီလိုအငင်းပွားစရာတွေဆက်ဖြစ်လာခဲ့တာပါဒီညင်ညာချက်ထုတ်ပြီးတဲ့နောက်တစ်ရက်မှာတော့စစ်သင်္ဘောတွေလွတ်ဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်ကအခုလိုရှင်းပြပါတ
ယ် operate freely up and down
မေဂန်လင်းတင်သင်္ဘောကောလ်ဗင်ဆန်ဟာဖစ်စီဘိတ်သမုဒ္ဒရာထဲမှာအပေါ်အောက်လွတ်လွတ်လပ်သွားနေတာပါခုချိန်မှာသူတို့အနေနဲ့အဲ့မှာရှိနေတဲ့ဇုံးလို့ကျွန်တော်ထင်တဲ့အတွက်သူတို့အဲ့ဒီကိုတက်သွားတာဖြစ်ပါတယ
်သတင်းတောက်တွေကလည်းဒီလိုပြောကြားချက်တွေကိုယူပြီးတော့ American Lincoln သင်္ဘောကောဗင်ဆန်နဲ့ဒီစစ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆွဲကိုဥတီသွားနေကြပြီဆိုပြီးတော့ရည်သားခဲ့ကြပါတယ်ဒါပြန်သမ Trump ကလည်းအဲ့ဒီမှာပဲလှုပ်တဲ့ Fox ရုပ်သံလိုင်းနဲ့ interview မှာထပ်ပြီးတော့အတည်ပြုခဲ့ပါတယ
် We are sending an armada
အရန်အင်အားကောင်းတဲ့ရေတပ်စစ်သင်္ဘောအုပ်စုကိုကျွန်တော်တို့လွှတ်နေပါတယ်အရန်အင်အားကောင်းတဲ့ရေငုပ်သင်္ဘောတွေလည်းပါပါတယ်
သတင်းတစ်ပတ်ကြော်လာပြီးတဲ့အချိန်မှာပြည်ထောင်စုကဒီရေတပ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆွဲကနေမိုင်3000ကျော်အကွာစန့်ကျင်ဘက်အရက်ကိုတွားနေတာဖြစ်တယ်လို့သတင်းတွေထွက်လာတာဖြစ်ပါတယ်။အမီမပေါ်တဲ့အင်ဗီရောတာဝန်ရှိသူတဦးကတော့ဒါဟာနားလည်မှုလွဲတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာကတော့သမ္မတထရမ့်ဟာလူလူကိုထင်အောင်ထင်မှားဖြစ်အောင်လှည့်စားခဲ့တာမဟုတ်ဘူးလို့ပုံထူးနေကညှင်းဆိုသွားခဲ့ပါတယ်။
President said we have an armada going towards
the peninsula. တမဒါကိုရီးယားကျွမ်းစဲဥတီသွားနေတဲ့စစ်သမောအုပ်စုရှိတယ်လို့ပြောခဲ့တယ်။အဲ့ဒါဟုတ်ပါတယ်။သွားခဲ့ပါလေ။သွားလေသွားနေပါလေ
။တရင်နောက်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပန်နဂွန်စစ်ဌာနချုပ်ကိုဆက်ပြီးတော့တီးပြူချက်ယူခဲ့တဲ့လို့အင်ဗီရောပြောခွင့်ရစပိုက်ဆာကတော့ပြစ်တင်လိုက်ပါတယ
်။ You're asking me why
you didn't ခင်ဗျားတို့သိမသိလို့ကျွန်တော်မေးတာလားကျွန်တော်လည်းမသိဘူးလေဒီမေးခွန်းကခင်ဗျားတို့အနေနဲ့အမေရိကန်ရဲ့ပစိဖိတ်ဒေသစစ်ဌာနချုပ်ဒါမှမဟုတ်ကာကွယ်ရေးဝန်ကြီးဌာနကိုဆက်ပြီးတော့မေးရမယ်ကိစ္စပါ
တချိန်တည်းမှာပဲအမေရိကန်လေရင်တင်သင်းမောကောဗင်စင်နဲ့ဒီစစ်သင်းမောအုပ်စုဟာအခုနောက်ဆုံးမှာကိုရီးယားကျွန်းဆွယ်ကိုဥတီခုံမောင်းနေပြီးတော့ဧပြီလအကုန်လောက်မှာရောက်နိုင်တယ်လို့ပန်တဂွန်အမေရိကန်စစ်ဌာနချုပ်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်ခင်ဗျာ
အမေရိကန်မြောက်ကိုရီးယားအရင်နဲ့ပတ်သက်လို့ကိုရီးယားနိုင်ပြောပြခဲ့တာဖြစ်ပါတယ်သောရရှင်များခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA မြန်မာဝိုင်းရဲ့ Facebook VOA Burmese News ဆိုတဲ့စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေတာလည်းဖြစ်ပါတယ်ခင်ဗျာအခုတော့အီရန်နဲ့ပတ်သက်တဲ့အရေးကိုလည်းကြည့်အောင်ပါအီရန်နိုင်ငံဟာကမ္ဘာလုံခြုံရေးကိုချိန်ချောက်နေပြီးအီရန်နဲ့ပတ်သက်လို့လိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်ကမ္ဘာတစ်ဝှမ်းမှာနှောက်ယှက်ဖြည့်ဆည်းခံရတဲ့လုပ်ရက်တွေကြုံရနိုင်တယ်ဆိုပြီးအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ကဗုဒ္ဓနေ့မှာပြောပါတယ် VOA သတင်းတော့ Zlatissa Hook ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်အီရန်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒကိုအသေးစိတ်ထိဆုံးကနေအောက်ခြေထိအပြန်ပြန်လည်လံပြန်လည်သုံးသပ်နေတဲ့အကြောင်းအမေရိကန်သမ္မတ Donald Trump ဆိုရကအီရန်ကိုပြောဆိုထားပါတယ်အီရန်အနေနဲ့ကမ္ဘာလုံခြုံရေးကိုချိန်ချောက်နေတဲ့အတွက်အခုလိုပြန်ပြီးသုံးသပ်တာလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးRex Tillerson ကအခုလိုပြောပါတယ
် Iran is the world's leading state sponsor of terrorism and is responsible for
Iran အစိုးရကိုယ်တိုင်ကအကြမ်းဖက်သမားတွေကိုထောက်ခံပံ့ပိုးတဲ့ကမ္ဘာအထူးဆုံးတိုင်းပြည်ဖြစ်ပြီးတော့ပြည်ပခါတွေကိုပုံပြီးကြီးထွားအောင်လုပ်တယ်လို့ Syria, Yemen, Iran နဲ့ Lebanon စတဲ့နိုင်ငံတွေမှာ American ရဲ့အကျိုးစီးပွားကိုထိခိုက်အောင်အရာမရောက်အောင်လှုံ့ဆော်နေတယ်လို့ Israel ပေါ်တိုက်ခိုက်နိုင်ခြင်းအန္တရာယ်တွေကြီးထွားအောင်ဆက်ပြီးပံ့ပိုးနေပါတယ်
အီရန်ဘောလိုအပ်တဲ့ပြန်ပြီးစစ်ဆေးတာမျိုးမလုပ်ဘူးဆိုရင်အီရန်ရဲ့နျူကလ িয়ার ပိုင်ဆိုင်ရေးရည်မှန်းချက်ဟာမြောက်ကိုရီးယားလိုပဲကမ္ဘာ့အန္တရာယ်ပေးလာလိမ့်မယ်လို့ဝန်ကြီးရက်စ်တီလာဆန်ကပြောပါတ
ယ်နောက်ဆုံးစမ်းသပ်ပစ်ခတ်လိုက်တဲ့ဘဲထင်းသုံးအလဲလက်တန်းမစ်ဆိုင်ဒုံးကျည်နေတဲ့အတူမစ်ဆိုင်ဒုံးပညာပြန်ပွားရေးကိုဆက်လက်လှုပ်ဆောင်နေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2231ကိုအာခံနေပါတယ်
2015ခုနှစ်မှာအီရန်ကအင်အားကြီးနိုင်ငံ၅နိုင်ငံနဲ့သဘောတူညီချက်ရယူပြီးသူ့ဘော်စီးပွားရေးရာရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးမယ်ဆိုရင်နျူကလ িয়ার စီစဉ်ကိုလည်းရပ်ဆိုင်မယ်လို့သဘောတူညီခဲ့ပါတယ်။တပ်ရဒေါ်နယ်ထရန့်ကတော့ဒီသဘောတူညီချက်ကိုအမြဲတစေဝေဖန်ခဲ့တာပါ။စစ်ဆက်ဆွေးနွေးသမျှသဘောတူညီချက်တွေထဲမှာအဆိုအဝါဆုံးသဘောတူညီချက်လို့ဝေဖန်ခဲ့ပါတယ်။ဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার ချင်းချောက်မှုကိုဖယ်ရှားနိုင်ခဲ့ခြင်းမရှိဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ်
of buying off
ဒါကနျူကလ িয়ার ရည်မှန်းချက်ရှိတဲ့နိုင်ငံတစ်နိုင်ငံကိုသွားပြီးအပေးအယူလုပ်ဖို့ဝယ်တဲ့ဥပမာပါပဲခဏတာကာလအတွက်ပဲလုံနိုင်ပြီးတော့နောက်မှတယောက်ယောက်ကရှင်းလိမ့်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်ရယူခဲ့တဲ့သဘောတူညီချက်ဟာအီရန်ဘက်ကဒေသတွင်းနဲ့ကမ္ဘာကိုချင်းချောက်နေတဲ့တခြားပြဿနာတွေကိုလုံးဝလစ်လျူရွှေ့လိုက်တယ်လို့ဖြစ်နေတယ်ဆိုပြီးဝန်ကြီးတေလာဆန်ကဝေဖန်ပါတယ်ဒါကြောင့်လေအီရန်နဲ့ပတ်သက်လို့မူဝါဒကိုအသေးစိတ်နှစ်နှံဆက်ဆက်ပြန်ပြီးသုံးသပ်သွားမှာဖြစ်တယ်လို့လိုအပ်တယ်လို့ပြက်ပြက်သားသားဆုံးဖြတ်လုပ်ကင်မယ်လို့သူကပြောဆိုပါတယ်။ဒါပေမဲ့ဘလို့ရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုတာကိုတော့တိတိကျကျပြောဆိုသွားခဲ့ခြင်းမရှိပါဘူး။အီရန်ပေါ်ရေးယူပိတ်ဆို့တာတွေရုပ်သိမ်းခဲ့တဲ့အတွက်အမေရိကန်လွှတ်တော်အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လေလိလသုံးသပ်သူတွေကတော့အမေရိကန်ပြည်ထောင်စုဘက်ကအခုချိန်မှာအီရန်ပေါ်ရေးယူပိတ်ဆို့တာတွေကိုပြန်ပြီးတော့ပြဋ္ဌာန်းမယ်ဆိုရင်နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ။
ဦးသိန်းထိုက်ဦးတင်ပြခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bambis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစာရာတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kilohertz 11965 လိုင်းနိုမီတာ32 kilohertz 9323လိုင်းနိုမီတာ51 kilohertz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်မယ့်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုရရဝဆုံလေးကိုဝဩစီပုံမောင်းတွေတီးပြီးကာပမာရေပုံးတွေတင်းဖုန်ကြီးချောင်းတွေမှာရှိတဲ့ဘုရားရုပ်ပွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတလ
ိမြန်မာနှစ်သိကူအတွင်းမှာတိုင်းရင်းသားတွေဘယ်လိုလှုပ်ဆောင်တဲ့ဒလိရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေကန္တာကိုပြောပြဖို့အချိန်ရောက်လာပါပြီခင်ဗျာဒီတစ်ပတ်ကျမ်းမာရေကန္တာမှာသွေးအားနည်းယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကလေးလူကြီးအမျိုးသားအမျိုးသမီးမရွေသွေးအားနည်းယောဂဖြစ်နိုင်ခြေရှိတယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဒီယောဂလက္ခဏာနဲ့ကုထုံးတွေကိုအထွေထွေကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးနဲ့မေးမြန်းထားပြီးဦးဝင်းမင်းကတင်ပြมาဖြစ်ပါတယ်
ကဲတမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးအားနည်းယောဂမြန်မာနိုင်ငံမှာဖြစ်တဲ့အနေထားကဘယ်လိုအနေထားရှိလဲဆရာကြီးအဖြစ်များလား
သွေးအားနည်းယောဂကအဖြစ်အများကြီးတော့မဟုတ်ဒါမှမဟုတ်လည်းနည်းလည်းမနည်းဘူးနော်ဟိုအသိအသိအနေထားမျိုးမှာတော့တွေ့ရပါတယ်အထူးသဖြင့်ကလေးတွေမှာဆိုလို့ရှိရင်အစာအာဟာရမပြည့်ဝတာလို့သံကုန်ယောဂလို့ကြောင်းသွေးအားနည်းယောဂတွေ့ရတဲ့တယ်နော်မြေသမီးတွေမှာဆိုလို့ရှိရင်တော့ကိုယ်ဝန်ဆောင်ခြင်းနဲ့ဒါဒီအဲ့ဒီအချိန်ဒီမှာဆိုလို့ရှိရင်သူကနေသက်ကြကိုယ်ဝင်ပြက်ကြတာဒါဒီသာရများတာနောက်မိမယောဂါကြီးအိမ်မှာချက်သားလုံးရှိတာတို့ပုံမှန်ဟုတ်တဲ့တွေ့စင်တာဖြစ်တာအဲ့လိုမျိုးဖြစ်တာမျိုးရှိတယ်မျိုးသားဒီမှာကြတော့ပြည့်ပြည့်တန်တန်ဖြစ်နိုင်တဲ့ခေတ်ကံရမှုတွေအဲ့လိုမျိုးဖြစ်တတ်တယ်မျိုးသားတွေအသက်အရွယ်ကြီးပြီးတဲ့အခါကျလို့ရှိရင်အဲ့ဒီယောဂါခံစားနေရတဲ့လူတွေနောက်ပြီးတော့ကျန်တာယောဂါတို့ TV ယောဂါတို့ဖြစ်တဲ့လူတွေမှာလည်းသူအားနည်းယောဂါကိုတော့သိရှိရ
ဟုတ်ကဲ့ဆရာဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
သူအားဆိုရင်တော့တော့ဘင်းဒီဘင်းမှာရှိတဲ့ဟီမိုဂလိုဘင်လို့ခေါ်တဲ့ဓာတ်ကပုံမှန်ရှိရမယ့်ပမာဏခင်နေပြီဆိုတာသူအားနည်းယောဂါလို့ပြောတာပေါ့နော်အဲ့တော့ဒီသူအားနည်းယောဂါဖြစ်စေဟီမိုဂလိုဘင်နေဝတဲ့ရှင်နေမျိုးတွေကဒီမှာတွေ့ရလဲဆိုရင်သူ့ကိုထုတ်လုပ်တဲ့စိတ်ဖြစ်တဲ့ယူရင်းချင်းစီယောဂါကြီးမှာတွေ့ရတဲ့ဒီတော့ကုန်ချင်းမလုံလောက်တဲ့ဗီတာမင် B12 ပိုလီအက်ဆစ်တန်တက်ချုပ်တဲ့အခါကျလို့ရှင်လေတွေ့ရတဲ့ဒီတော့ထုတ်ပြီးသွားတဲ့အခါကျလို့ရှင်ဒီပြေဘက်မှာသွေးနည်းဥတွေလော်ရီကူဖြစ်စည်းတဲ့အနေထားမျိုးတွေတော့သွေးနည်းဥတွေဆုံးရှုံးတဲ့အနေထားမျိုးတွေမှာဆိုလို့ရှင်တော့တွေ့ရနေတဲ့ယောဂါကိုဖြစ်နေတတ်ပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဒီသွေးရနေယောဂါဖြစ်နိုင်ခြေရှိတဲ့လူတွေရှိသေးလား
သွေးရနေယောဂါဖြစ်နိုင်ခြေရှိတဲ့လူတွေတော့ဒီလုံးကြီးတာပေါ့သူတို့ပြန်ပြောင်းဖြစ်ပေါ်မှုများတဲ့ဒေသတွေမှာတွေ့ရတယ်ဒါဖြင့်ဟိုရှားတော့ရှားပါတယ်ဒါမျိုးလည်းပဲဖြစ်တတ်တာကတော့ပုံမှန်မဟုတ်ဘဲနဲ့ညှိုးလိုက်တဲ့ယောဂါပေါ့ဟီမိုဂလိုဘင် E3 တို့သလက်ဆီးမီးယားတို့စိတ်ကဆဲအနီမီးယားတို့အဲ့လိုညှိုးလိုက်တဲ့ပြဿနာခံစားနေတဲ့လူတွေမှာလည်းပဲသွေးရနေယောဂါတွေ့ရတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအသက်ကြီးတဲ့သူတွေမှာဒီနာရာရှည်ယောဂါတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရော
အသက်ကြီးတဲ့သူတွေမှာဆိုလို့ရှိရင်နာရာရှည်ယောဂါဆိုတာကတော့မအစာအိမ်မှာနာဖြစ်တာအစာအိမ်ရတဲ့ကြီးကြီးစီးတဲ့ယောဂါလေးတော့ချောက်ကပျက်စီးတဲ့အခါဒီဟီမိုဂလိုဘင်တွေရောက်ဖြစ်ပေါ်တဲ့အေထရိုပိုက်တဲ့ထုံနိုင်တဲ့ယောဂါမျိုးခံစားရတဲ့သူတွေအဲ့လိုမျိုးမှာဆိုလို့ရှိရင်တော့ကုရနယောဂါခံစားတဲ့နာရာစီယောဂါတွေဖြစ်ပါ
ဟုတ်ကဲ့ဆရာဒီအခုလိုဖြစ်နိုင်ခြေရှိတဲ့လူတွေကိုပြည့်ပြည့်စုံစုံပြောပြတဲ့အခါမှာဆရာကြီးကာကွယ်နိုင်တဲ့အနေအထားအတွက်ရောဆရာဘယ်လိုအကြံပေးနိုင်လဲ
ကာကွယ်နိုင်တော့ခုနစိတ်ရှိမှုကလို့ပဲဖြစ်တဲ့အဖြစ်နေမှာဆိုရင်ဒါမှစိတ်ရောရှိတယ်ဒီကအစိတ်ရောလူဝတ်တဲ့ဓာတ်ဖြစ်ရှိတာမဟုတ်လို့ကုန်ကျမ်းမြည်ပြီးဒီကုန်ကျမ်းမြည်ပြီးကြတော့ဗီတာမင် B12 ပိုလီအက်ဆစ်တန်တဲ့အဲ့လိုပါတဲ့ စားတော့ဒီစားပြီးခင်အားဖြင့်လည်းစားနိုင်မှာအဲ့တော့ဒီတန်တဲ့ဗီတာမင်ဒီပြောနေခေါ်လဲဆင်းပြပါတယ်အတင်းနဲ့ရှိရှိရဲ့သေဝတ္ထုအခုမှဒီနဲ့အစီအစံတာစားတော့ပြီးသင်ပါစားပြီးနေပြောဒီကန်ဒီစတော်ဘယ်ရီဒီဒီဒီဒီတူတော်ဒီချက်စံစေးဘုံလာဦးနေခင်းခြင်းလေးဆက်လည်းစားဖို့ပေါ့တော့တန်တဲ့ဗီတာမင်အစားအစာတွေကတော့စံလုံးမျိုးလို့ကျုံလို့အကြံစေးလို့ပြောဖို့ဒီစီချေပေးနေကြရလို့အသုံးပေးတယ်။ဒါပြင်တန်တဆုံမှုအနေစီတဲ့ကော်ဖီလိုလက်ဖက်ရည်နဲ့အချို့ကလုံခဲ့တဲ့စားစာတွေကိုအလွန်ကျုံအသုံးချမှလည်းရှောင်ကြရမှာ။ဒါကတော့လိုအပ်တဲ့အတွက်တွေကိုဖြည့်ပြီးပေးတာပေါ့။ဆန်နဲ့ဒီလူလုံးချင်းစီယောဂါတွေတွင်းနည်းဖြည့်ပြီးလို့ဖြစ်တာတွေတွင်းနည်းဆုံးဆုံးတာတွေဒါကစီယောဂါတွေနဲ့ပတ်သက်လို့ကတော့နားလည်တဲ့ကြံနဲ့ဒီဝန်ထမ်းတွေပြတ်တာပြီးတော့လိုအပ်သလိုကုသခိုင်းလို့
ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ဂျာတဲ့ကဖြစ်လာခင်ရောဆရာဒီတွေ့ရတဲ့ယောဂဖြစ်တာကိုသိဖို့လက္ခဏာတွေကဘယ်လိုရှိလဲ
တွေ့ရစဉ်းစားနေပြီဆိုလို့ရှိရင်လက္ခဏာတွေကခေါင်းမူးမင်းခေါင်းကိုက်မင်းနောက်အသက်ရှူမောပြီမောပန်းလွယ်မင်းနောက်ဒီလုံးဝကြည့်ရတာကြောက်ပြီးမင်းရှင်တုံမင်းနောက်မင်းနောက်ပြုတ်ခွေပြီးတော့စက်သားတွေအနေလာမင်းစားတော့ပြင်မင်းရှင်ပါအောင်မင်းပြုတ်ရအနေမရှိမင်းအိမ်မကျော်ရင်ဒီဝင်လက္ခဏာတွေကိုခံစား
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာတွေဖြစ်လာပြီဆိုလို့ရှင်တော့ကုသမှုလိုအပ်လာပြီပေါ့ဆရာနော်အဲ့တော့ဘယ်လိုကုသမှုမျိုးတွေလုပ်ပင်နိုင်လဲ
ကျွန်မကတော့အေးဒီရည်ရောပါရှိမရှိဒီဖောက်ကြည့်လို့ရှင်သိနိုင်မှာဟီမိုဂလိုဘင်ပမာဏကိုတိုက်တာလို့ရတာပေါ့အဲ့တော့မျိုးသားရဲ့မျိုးသမီးတို့မှာသဘာဝမတူနေတဲ့အတွက်ကြောင့်မလို့သူတို့ရဲ့အတွင်းအပြင်မှာရှိတဲ့ဟီမိုဂလိုဘင်ပမာဏကလည်းမတူပမာဏဖြစ်မျိုးသားရဲ့သွေးတစ်လီတာမှာဟီမိုဂလိုဘင်ပမာဏက130 180 g ပေါင်ရအောင်။အဲ့မှာဇာတိတယောက်130 g တဲ့ baby ဆိုတော့ဒီရနေတူသတ်မှတ်လို့ရတယ်။အမျိုးသမီးတွေအတွက်ကျရင်တော့3လီတာမှာဆိုလို့ရှိရင်ပုံမှန်ဒီနေရာတော့115 g နဲ့160 g ပေါင်ရမှာဖြစ်မှာ။ဒီမှာတော့115 g အောက်ကျောက်ပြီဆိုလို့ရှိရင်တော့ဒီရနေနေပြီသတ်မှတ်ရတယ်။ဒီရနေတဲ့အခါကျလို့ရှိရင်ဒီရနေတဲ့အကြောင်းအရာကိုရှားတယ်။အဲ့ခါကျလို့ရှိရင်ဟုတ်လို့တဲ့တည်းရှုတဲ့ကလာဆိုပြီးတော့ဒီမှာဒီကမှာတန်တက်တို့ဗီတာမင် B12 တွေ folic acid တို့ဆန်တိုင်းတာပြီးတော့ရှုစီလို့ရပြီးတော့ဟိုကွင်းမြူပြည့်စည်လာလားဆိုတဲ့ပတ်သက်လို့လေတွေးရှုကြည့်တဲ့အခါကျရင်ပြည့်စည်တဲ့လက္ခဏာမက်ကစကိုအမှာမျူဇီမန်ကြောင်းမှာကြည့်တဲ့အခါကျရင်ကွင်းမြူတွေပုံစံအောင်ကြည့်ပြီးတော့ကွင်းမြူတွေပြည့်စည်လာလားဒါမှမဟုတ်လေသူချင်းချင်းကြည့်ရပဲမထုတ်တာလားအဲ့လိုမျိုးခွဲခြားလို့ရပါဒီခါကျရင်ကျူရင်းချင်းစီယောဂကြောင့်လားအတိအမဲ့ခါကျရင်ကျူရင်းချင်းစီကိုဖောက်ပြီးတဲ့အခါဆန်းသက်ကြည့်လို့ရပါအဲ့တော့ကုသတဲ့ကံပါဆိုလို့ရှိရင်နှိုးနှစားရှိတာပေါ့နော်ဟီမိုဂလိုဘင်နဲ့ဟီမိုဂလိုဘင်ပြန်ပြောင်းလို့ပြင်းနေအဲ့ဒါတစ်ချက်ပြီးတော့ဟီမိုဂလိုဘင်နေစေအကြောင်းအရာကိုရှားပြီးကုသမယ်အဲ့လိုမျိုးကုသမှလာနောက်ထပ်တစ်ချက်ပြန်ပြီးတော့သွေးအနေရောဂါဖြစ်ပါမှုရှိမှာမဟုတ်ပါဘူးအဲ့လိုမှကအောင်မြင်တဲ့ကုသမှုဖြစ်မယ်ဆိုတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ် NLD အစိုးရတဲ့အာဏာရလာလို့ခေါင်းဆောင်ပိုင်းမှာအပြောင်းလဲတွေရှိလာပေမဲ့အစိုးရဘျူရိုကရေစီရန်ရကတော့အပြောင်းလဲမရှိပဲအရင်အတိုင်းပဲနှောင့်နှေးကြံ့ကြာနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်
NLD အစိုးရသက်တမ်းတနည်းပြင်ပင်ကမှပြောင်းလဲမှုနှမျိုးရှိကြောင်းဒေါန်ဆန်းစုကြည်ကပြောသွားပါတယ်။စိတ်တက်ပြောင်းလဲမှုနဲ့စနစ်ပြောင်းလဲမှုလို့ဆိုပါတယ်။ဒီပြောင်းလဲမှုနှစ်ခုစလုံးမှာပြည်သူရောအစိုးရပါပါဝင်ရမှာဖြစ်ပေမဲ့စနစ်ပြောင်းလဲရမှာတော့အစိုးရကဥဆောင်ရမယ်လို့ဆိုပါတယ်။နှစ်ပေါင်းများစွာအမြင့်တွေလာတဲ့စိတ်တက်ကိုပြောင်းလဲဖို့အချိန်ယူရပါလိမ့်မယ်။ဒါပေမဲ့အစိုးရဘျူရိုကရေစီစနစ်ကိုတော့အချိန်အတိုင်းအတာတစ်ခုမှာပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အနည်း90ကျော်အဂတိလိုက်စားတဲ့အစိုးရရန်တရားကိုပြောင်းလဲရမှာပြဿနာရှိပါတယ်။ NLD အစိုးရတက်မှာလွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးစုစုပေါင်းယာနဲ့ချီပြီးရှိပေမဲ့အစိုးရရဲ့ဘျူရိုကရေစီရန်တရားမှာဝန်ထမ်းပေါင်းတန်းနဲ့ချီပြီးရှိနေပါတယ်။ဝန်ကြီးဒုဝန်ကြီးတွေပြောင်းသွားပေမဲ့သူတို့အောက်ကဘျူရိုကရေစီရန်တရားကတော့မပြောင်းလဲပဲအရင်အတိုင်းဆက်လုပ်နေတာမို့အစိုးရတက်အနေနဲ့လို့ရခံရခဲ့ပါတယ်။ပ bureaucracy yan dia pyaung le aw twon a pi pi saung ywe ni ya de lo NLD Sibaw Yi Committee Ogata U Han Ta Myin ga Myanmar Times ne twei song sin February la ga pyo twa ba de twon a ma pi yin nga ne twin ba ma lou lo ya ma mo bu lo su ba de
pyaung le chein tan bi a man de ge pyaung le bu NLD go me pe ja so so de twei jaw tan a tai me san na pe ge ja du ri ha a pyaung le go myin bu san na so ni ja ba de လွတ်တော်ကိုနှိုင်းရှင်တဲ့အခါမှာလဲပြည်ခံပြိုးလွတ်တော်က NLD လွတ်တော်ထက်လုပ်ရည်ကံရည်ပိုကောင်းတယ်လို့ကြောက်ဖြူမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှိန်ကပြောကြောင်းဇန်နဝါရီ31ရက်ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်ဥပရှိန်ဟာပြီးခဲ့တဲ့လွတ်တော်ဟောင်းမှာရောလက်ရှိလွတ်တော်မှာပါရွေးချယ်တင်မြှောက်ခံရသူဖြစ်ပါတယ်အပြန်အလှန်ထိန်းချုပ်မှုဆိုတဲ့သဘောကိုအခုလွတ်တော်မှာအပြည့်အဝလုပ်နိုင်တာမျိုးမရှိသေးဘူးလို့လွတ်တော်ကိုယ်စားလှယ်တွေကဖြေကြောင်းမြစည်းမကဖော်ပြပါတယ်အပြောင်းလဲဖြစ်ဖို့ကြာဦးမယ်ဆိုတဲ့သဘောဖြစ်ပါတယ
်အရင်တော့ကဖြစ်ချင်တိုင်းဖြစ်နေတဲ့တင်ဟဇာတာနဲ့အခြားလုပ်ငန်းတွေကို NLD အစိုးရဒစ်ကစတင်ထိန်းချုပ်ပြီးပြုပြင်ရေးလုပ်ပါတယ်အဲ့ဒီအခါမှာဤမျိုးစုံသုံးပြည်လုပ်ခဲ့တာတွေခိတ္တရဆိုင်သွားလို့စီးပွားရေးတိုးတက်မှုနှေးကွေးသွားပါတယ်နေရာတိုင်းလိုလိုမှာဒေါအောင်ဆန်းစုကြည်ရဲ့အတီးပြုချက်ရယူနေရတာလဲအစိုးရလုပ်ငန်းနှေးကွေးစေတဲ့အချက်ဖြစ်တယ်လို့မြမရေးရသူတီတီပမောက်ကရောဘတ်အစ်တီလာကမလ30ရက်နေ့ထုတ်နီကေအေရှန်ရီဗျူးစာဆောင်မှာရေးထားပါတယ်အစိုးရလုပ်ငန်းအတွေ့အကြုံမရှိဘဲအရင်အစိုးရတွေမလုပ်နိုင်တာကိုအောင်မြင်အောင်လုပ်ဖို့ဆိုတာအလွန်ကဲခဲတယ်လို့ဆိုပါတယ်အမိတ်နာခံဖို့ဘုရားအဓိကထားပြီးမလုပ်မရှုပ်မပြုတ်လမ်းစဉ်ချင်းတုံးလာတဲ့ဘျူရိုကရေစီရန်ရီယာကိုကျော်လွှားနိုင်ဖို့မလွယ်ဘူးလို့ဆိုပါတယ
်အစိုးရသည်ပြောင်းလာပေမဲ့ဝန်ကြီးဌာနတွေရဲ့ဆောင်ရွက်ပုံကတော့မပြောင်းလဲသေးတဲ့အတွက်တိုးတက်မှုအရှိန်အဟုန်နှေးကွေးနေရတာလို့စီးပွားရေးလုပ်ငန်းရှင်တချို့ကထောက်ပြကြောင်းမတ်လ30ရက်ထုတ်မြန်မာတိုင်းသတင်းဆောင်ပါမှာဖော်ပြပါရယ်ဝန်ကြီးဌာနတွေဟာအရင်ပုံစံအတိုင်းလုပ်နေကြပြီးသူတို့ရဲ့လုပ်ငန်းတွေကိုလက်မလွတ်ချင်ကြဘူးလို့ဆိုပါရယ်ဆုံးဖြတ်ချက်တစ်ခုချမယ်ဆိုရင်အခြားဝန်ကြီးဌာနတွေရဲ့သဘောထားကိုလိုက်တောင်းတဲ့အကျင့်ရှိပါရယ်ဝန်ကြီးဌာနတွေဟာအပေါ်ပိုင်းမှာပဲပြောင်းလဲမှုတွေလုပ်ပြီးအောက်ခြေဝန်ထမ်းရဲ့အရေးအသွေးကိုမမြင့်တင်နိုင်တာဟာအားနည်းချက်ဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍနဲ့ဆက်ဆံနေတဲ့အစိုးရအဖွဲ့အောက်ခြေဌာနတွေမှာပြုပြင်ရေးမလုပ်နိုင်သေးတာဟာလည်းတိုးတက်မှုနှေးကွေးတဲ့အကြောင်းရင်းဖြစ်ပါတယ်
။အဖေသားအလစာစီးပွားရေးလုပ်ငန်းများတိုးတက်ဖွံ့ဖြိုးရေးဗဟိုကော်မတီမှာသမ္မတကဥက္ကဋ္ဌဖြစ်ပြီးဒေါ်ဆန်းစုကြည်ကတွဲပယ်ဥက္ကဋ္ဌဖြစ်ပါတယ်။မလတရနေ့ကအစည်းအဝေးကျင်းပပြီးလုပ်ငန်းကော်မတီလုပ်ငန်းသုံးသပ်မှုအစီရင်ခံရေးအဖွဲ့ရန်ကုန်ဝေစီမံခန့်ခွဲမှုအဖွဲ့အေဂျင်စီနဲ့အေဂျင်စီရုံးခွဲတွေဖွဲ့စည်းဖို့စီစဉ်တာတွေ့ရပါတယ်အသေးစားအလတ်စားလုပ်ငန်းတွေအောင်မြင်မှတိုင်းပြည်စီးပွားရေးအောင်မြင်မှဖြစ်လို့ဝန်ကြီးဌာနတွေကပံ့ပိုးရမယ်လို့ဒေါ်စုကဆိုပါတယ်ပြည်သူ့ကျန်းမာရေးကိုဦးတည်တဲ့အမျိုးသားကျန်းမာရေးလင်းနစ်စီမံကိန်းစတင်ကြောင်းမတ်လ31ရက်နေ့ကကြေညာပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဦးဆောင်မှဖြစ်ပြီးမယ်အခြားဝန်ကြီးဌာနတွေကပါဝိုင်းဝန်းလှုပ်ဆောင်သွားရမယ်စီမံကိန်းဖြစ်တယ်လို့ဒေါ်စုကဆိုပါတယ်အထူးသဖြင့်ပညာရေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနတွေဝိုင်းဝန်းကူညီရမယ်စီမံကိန်းဖြစ်တယ်လို့ဆိုပါတယ်ပြည်သူ့ကျန်းမာရေးဆိုင်ရာစည်းမျဉ်းစည်းကမ်းနဲ့ဥပဒေကိုလွတ်တော်ကိုယ်စားလှယ်တွေကပြဋ္ဌာန်းရမှာဖြစ်ပါတယ်ဝန်ကြီးဌာနတွေပြည်သူ့အကျိုးဘယ်လိုတည်ဖို့ကြမယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါလိမ့်မယ်
တော်ရစီများခင်ဗျာလာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသေးပေးပြစီခင်ဗျာ
တော်ရစီများခင်ဗျာပြီးခဲ့တဲ့သတင်းပတ်အတွင်းနှစ်တကူကူးပြောင်းခဲ့တဲ့21ရက်နေ့မှာမြန်မာနိုင်ငံငင်းငံရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်မှာလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီ VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြဖို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြဖို့ထားနိုင်ပါတယ်။စနေညဒဲအဒီလိုက်အစီအစဉ်ကနေတော့ကျေးဇူးပါတယ်ခင်ဗျာ
။ဒါမဲ့စနေည VOE တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှိများခင်ဗျာအမေရိကန်တက္ကသိုလ်တွေမှာလာရောက်ပညာသင်ကြားကျင်ကြတဲ့နိုင်ငံတကာအကျောင်းသားတွေဘာတွေပြင်ဆင်ဖို့လိုပါသလဲဘာတွေသိသင့်ပါသလဲ VOA အမေရိကန်အသံနဲ့ဝါရှင်တန်မြို့မှာရှိတဲ့ George Washington တက္ကသိုလ်နဲ့ပူးပေါင်းပြီးမိနစ်90စာရုပ်သံဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့မြန်မာစံတော်ချိန်ည8နာရီခွဲကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်သွားဖို့အစီအစဉ်ထားပါတယ်ဆွေးနွေးပွဲကိုဦးဆောင်မဲ့သူတွေထဲမှာ George Washington တက္ကသိုလ် Wesley Collegeမီရှိဂန်ပြည်နယ်တက္ကသိုလ်တကအမေရိကန်ယူနီဗာစီတီနဲ့ Johns Hopkins တက္ကသိုလ်ကပညာရှင်ကျွမ်းကျင်သူတွေပါဝင်มาဖြစ်ပြီးပြည်ဝင်ခွင့်ဗီဇာလျှောက်ရမှာကြုံတွေ့နိုင်တဲ့အခက်အခဲတွေ၊ကျောင်းဝင်ခွင့်နောက်ပြီးတော့ယဉ်ကျေးမှုနဲ့ပညာသင်ကြားရမှာကျောင်းသားတွေကြုံရနိုင်တဲ့အခက်အခဲတွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။မေကွန်မေးမြန်းလူသူတွေအနေနဲ့ VOA ကို April 21ရက်နေ့အရောက်အီးမေးလ်နဲ့ပေးပို့နိုင်တယ်လို့မိမိတို့ရဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်းပေးပို့ပြီးတော့မေးမြန်းနိုင်ကြပါတယ်ခင်ဗျာအခုတော့ကျွန်တော်တို့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် BNI ဝိုင်းတော်သားတွေကထုတ်လွှင့်တာပ
ါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ရဲ့28နှစ်မြောက်ငြိမ်းချမ်းရေးတည်ဆောက်ခြင်းအခမ်းအနားကိုပန်ဆန်းဌာနချုပ်မှကျင်းပခဲ့ပါတယ်16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲကနေထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကိုက်ညီမှုမရှိဘူးလို့နိုင်ငံတကာကရင်အဖွဲ့အစည်း IKO ကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်ရဲ့မြို့ကြီးပြကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွဲပြောက်ဆပြူလာနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျွန်မကနူးပန်ပါသတင်းတွေကိုနှက်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါUWSA ဝပီသွေးစည်းညွှန်ရည်အဖွဲ့ရဲ့ငင်းချမ်းရည်တိဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်နေ့မှာဝတက်ဖွဲ့ရဲ့စည်ရည်ပြအခမ်းအနားနဲ့လက်နက်ကြီးစမ်းသပ်ပစ်ခတ်ပြသခဲ့ပါတယ်ဧပြီလ19ရက်နေ့ဝါကိုပိုင်အုပ်ချုပ်ခွင့်ရနေပြီပန်ဆန်းမြို့နယ်ရွက်တင်းလက်နက်ကြီးတပ်စီရီလေးကျင့်ကွင်းမှာပြုလုပ်ခဲ့တာပါအဲ့ဒီအခမ်းအနားမှာဝါတပ်ဖွဲ့ UWSA ကောင်းဆောင်ပေါ့ယူချမ်းကနေစစ်တီတွေအနေနဲ့တာဝန်ကျေပွန်စွာထမ်းဆောင်ဖို့ပြောကြားပြီးဒုတိယစစ်ဦးစီးချုပ်ကြောက်ကျုံတန်းကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ကေတာတပ်သားအားလုံးအပေါ်မူတည်တဲ့အတွက်အားလုံးပံ့ပိုးကူညီကြဖို့စတဲ့အချက်တွေပါဝင်တဲ့မိန့်ခွန်းကိုပြောကြားခဲ့တယ်လို့တက်ရောက်တဲ့အရာရှိတဦးကပြောပါတယ်ဒီအခမ်းအနားကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့အပါအဝင်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့ခုနှစ်ဖွဲ့တက်ရောက်ခဲ့ကြပါတယ်ဝါတပ်ဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA လမ်းစဉ်ကိုလက်မခံတဲ့ဒီမိုကရေစီအစိုးရနဲ့နိုင်ငံရေးတိုက်ရိုက်ဆွေးနွေးလိုတဲ့အင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ဖြစ်ပါတယ
်16ကြိမ်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲရလကနေပေါ်ထွက်လာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညီမှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းနိုင်ငံတကာကရင်ဖွဲ့စည်း IKO ကနေဧပြီလ18ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်တွင်းပြည်ပကရင်မျိုးသားများမျှော်လင့်ထားတဲ့ခေါင်းဆောင်တွေမပါဝင်ပဲမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ရင်းနှီးသူတွေသာပါဝင်တဲ့အတွက်ကွန်ကရစ်သက်သား၄နှစ်သွင်းကရရှိထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုတုံ့ချပြီးစိတ်သိမ်းချရွေးချယ်ခေါ်ယူနေတာဖြစ်တယ်လို့ထုတ်ပြန်ချက်တမှာဖော်ပြထားပါတယ်ရွေးကောက်ပွဲရလပေါ်မှာများစွာစိုးရိမ်စရာရှိပြီးရွေးချယ်တင်မြှောက်လိုက်တဲ့ညီလာခံဟာတစ်ဖက်သက်ပြစ်နေတယ်လို့ IKO ပြောခွင့်ရမန်အော်လန်ဒိုကပြောပါတယ်16ချိန်မြောက် KNU ကွန်ကရစ်ကနေ KNU ဌာနဆိုင်ရာတီးတီးနဲ့ဗဟိုလုံမှုဆောင်ဆက်တူဦးတို့ကိုပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာရွေးချယ်အသိပြုလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာတကြံကာလအတွင်းရေကစားပြီးပြန်လာတဲ့လူငယ်တွေကိုရက်နဲ့ခဲ့တဲ့ခမရ940တိုက်ရင်ကတပ်သားတချို့ကိုမြောက်ဦးရဲစခန်းမှာတရားစွဲဆိုခဲ့ပါတယ်။ရက်နဲ့ခံရတဲ့အတွက်ဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ကျော်နိုင်စိုးကျော်မြင့်နဲ့ရဲစော်နိုင်တို့ကနေကြေးရွာလူကြီးနဲ့အတူဧပြီလ18ရက်နေ့ကရဲစခန်းမှာတွားရောက်အမှုဖွင့်ခဲ့တာဖြစ်တယ်လို့ရဲစော်နိုင်ကပြောပါတယ်။ ဧပြီလ15ရက်တကြံအချက်နေကပေါင်းတုပ်ဂရုစိတ်ကျေးရွာကလူငယ်တွေရေကစားထွက်လာတဲ့ကားကိုမြောက်ဦးမြို့အဝင်မှာတက်ဆွဲထားတဲ့ခမရ940တက်ရင်ဂိတ်မှာကားကိုရက်တန့်ခိုင်းပြီးတက်သားတချို့ကဒုတ်တွေနဲ့ရက်နဲ့ခဲကြတာပါအမှုမဖွင့်ဘူးနဲ့ရက်နဲ့ရမှာပါဝင်သူတွေကိုတက်စည်းကအရအေးအေးယူပေးမယ်လို့940တက်ရင်ကတာဝန်ရှိသူတွေလာရောက်ညှိနှိုင်းခဲ့ပေမဲ့နောက်မှအခုလူမျိုးတွေမဖြစ်ပေါ်ရအောင်တရားဥပဒေအတိုင်းရင်ဆိုင်သွားမှာဖြစ်တယ်လို့ကိုရဲစော်နိုင်ကပြောပါတယ်
မုံမြင်တဲ့အတွင်းရာသီဥတုအခြေအနေကြောင့်ယခုနှစ်စားရသည်မှာစားထွက်20ရာခိုင်နှုန်းလောက်လျှော့သွားမယ်လို့ပြည်နယ်စားလုံငန်းဦးစီးမှုဥက္ကင်စိုးကပြောပါရယ်စားထွက်လို့ရာသီအစဖြစ်တဲ့ဇန်နဝါရီလကတကြိမ်တကြံလုံးကတကြိမ်မိုးရွာသွန်းခဲ့တာကြောင့်မုံမြင်တဲ့အတွင်းကစားကွင်းတွေပျက်စီးသွားလို့စားထွက်လို့မှုလည်းလျော့ကျသွားပါရယ်အခုနှစ်စားထွက်ရာသီမှာစားကွင်းအေက2600ကလုတ်ကင်နေပြီးစားတန်ချေ2600ခန့်ထွက်လို့ဖို့မှန်းထားပါရယ်ရာသီဥတုဖြစ်စီလို့စားကွင်းပြစားထွက်နေတဲ့အတွက်လက်ရှိမှာမုံပြင်းနယ်ရဲ့စားစည်းဟာတကြံမတိုင်းခင်မှာတပိတ်တာ80လောက်ပဲရှိရကနေတကြံပြီးမှတော့စားတပိတ်တာ100ထိတက်သွားပြီမဲ့ရောင်းသူမရှိဖြစ်သွားတယ်လို့စားကုန်တယ်တွေကပြောပါတယ
်ဧပြီလ12ရက်နေ့တကြံမတိုင်းခင်မြန်မာအစိုးရကအကျဉ်းထောင်ကြသူများကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အထက်မှာကချင်ပြည်နယ်ကအယောက်60ပါဝင်ပါတယ်လူငင်းချမ်းသာခွင့်ရသူတွေအယောက်60ထဲမှာအမျိုးသား53ယောက်နဲ့အမျိုးသမီး9ယောက်ပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ဒီအချိန်မှာတော့2283ယောက်ကိုလူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးအဲ့ဒီလူတွေဟာပုံမှန်849နဲ့848ကိုကောင်းစွာလိုက်နာခဲ့တာကြောင့်လွတ်ပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှင်အတာကူတဲ့နှစ်သစ်ကူလာမှာရှမ်းလူမျိုးတွေဟာမိမိရိုးရာနဲ့တွန့်တွဲပြီးတော့တကြံပွဲတော်ကိုခက်ဆက်ဆက်ကျင်းပလာခဲ့ကြပါတယ်။ဒီကနေ့ခေတ်မှာတော့ရှမ်းပြည်နယ်ရဲ့မြို့ကြီးပြည်ကြီးတွေမှာရှမ်းရိုးရာတကြံအနှံ့အသက်တွေကွဲပြားစားပြုလာနေတဲ့အနေအထားဖြစ်နေပြီလို့ဆိုကြပါတယ်။ဒီအခြေအနေကိုတော့ Nam Hom ကနေစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်တောင်ကြီးမြို့မှာမူလနေထိုင်သူတွေထက်တခြားဒေသကလာရောက်နေထိုင်တဲ့လူမျိုးတွေပိုများလာပြီးမြို့ကြီးပြည်ကြီးပုံစံအနေထားရောက်နေတဲ့အတွက်ရခိုင်ရိုးရာအတာတကြံဒလိပြောက်ွယ်လူနီးပါးဖြစ်နေပြီလို့တောင်ကြီးမြို့ရှမ်းစာပေရင်ကျင်းမှုအတင်းကတာဝန်ရှိသူတဦးဖြစ်တဲ့နန်းနွန်မိုးကပြောပါတယ်
ရှမ်းပြည်နယ်ရင်းမြို့တော်တောင်ကြီးမြို့မှာရှမ်းရိုးရာရင်ကျင်းမှုမဟာတကြံပုံရိပ်ကိုပြန်ပေါ်ထုတ်ဖို့ကတောင်ကြီးမြို့နေရှမ်းစီရဲ့ဆိုအဖွဲ့တွေထဲကတက်ကြီးပိုင်းတွေပါဝင်ဆင်နွှဲဖို့အခက်အခဲရှိရင်တောင်မှတက်လက်ပိုင်းနဲ့လူငယ်မောင်မယ်တွေအားလုံးစီစီလုံးလုံးနဲ့ကိုရိုးရာဝတ်စုံလေးကိုဖို့အိုစီပုံမောင်းတွေတီးပြီးကားပေါ်မှာရေပုံးတွေတင်ဖုန်ကြီးကျောင်းတွေမှာရှိတဲ့ဘုရားရုပ်ပွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတဲ့တလိလေးကိုပြန်မြင်ချင်ပါတယ်
လူငယ်ပိုင်းအနေနဲ့ကတော့တကြံပွဲတော်ကိုမိမိရိုးရာနဲ့တွန်တွဲပြီးဆင်နွှဲတာထက်တနိုင်တပိုင်မန္တလေးတွေဆောက်ပြီးရေပတ်တာပိုပျော်ရွှင်ဖို့ကောင်းတယ်လို့ရှမ်းလူငယ်ဆိုင်နီကပြောပါတယ
်တကြံချေရောက်လာပြီဆိုတာနဲ့ကျွန်တော်တို့အယံပျော်ကြတယ်ဗျကျွန်တော်နဲ့တငယ်ချင်းတွေအားလုံးကတော့ရေပတ်ခံထားကြတယ်ရေတခုမှာတော့ရေမတ်တာမှာတော့လူစီကားတဲ့နေရာမှာတွေပဲရေပတ်ခံစားကြတယ်ဗျဖုန်ကြီးကြောင်းတော့မတော်တော့ဗျ
ရိုးရာတလေးအတွက်အချိန်ပေးပြီးအလေးနဲ့ထားပြီးမလုပ်ကြလို့ပျောက်ွယ်တဲ့အနေထားဖြစ်နေပြီလို့လွယ်လင်မြို့ရနာဝိပုန်နာတတ်တော်ကျောင်းတိုက်ဆရာတော်ကမိန့်တော်မူပါတယ်
အဓိကတော့ကိုရိုးရဓလိအထွန်းဆောင်ကျောင်းတက်တာတို့ရေပြတ်တာတို့စသည်ပေါ့အဲ့ဒါတရားတော့တချို့လည်းအချိန်မပေးနိုင်တော့လဲပါတယ်ပို့ဖို့တဏ္ဍာသဘောထားတာလည်းပါတာပေါ့ကိုယ့်ရဲ့ရင်ကျင်းမှုဓလိထွန်းဆောင်အလေးနဲ့မထားတာလည်းပ
ါရန်ကုန်မြို့ရှမ်းစာပေရင်ကျင်းမှုအတွေ့ရမှုဆိုင်လန်ဟန်ကတော့လူကြီးမိဘတွေရှိနေသေးတဲ့၍ရှမ်းရိုးရမဟာတကြံပြတ်ကွယ်မှာမဟုတ်ဘူးလို့ပြောပါတယ်
괴병포도무소이야되바부바피로래소더떵지루지바이데가샨묘야잔봉사묘로뇌동마베크냐
샨루묘리룬케데닛빵야치그레가찜빠라데샨요야데잔하닛하우노쎼데몽팻토아다쿠닛띠고조소데몽팻토트리뿨로루단바데봉지짱도리마래파야신두도리고핀토삐야이산짱도마루게몽메리가쿵선코예야한네တရွာလုံးတမျိုးလုံးစုပေါင်းရေတက်ပေကြပါလေဖယားကိုရေတက်ပေအပြီးတကြံတက်နေမှာဘုံကြီးเจ้าကိုရေလောင်းလူလူကြီးမိဘတွေကိုလည်းရေပက်လောင်းပြီးစုမုံကောင်းတွေတောင်းစတဲ့ဓလိလေးတွေပြုလုပ်ကြပါတယ်ရှင
်ဆက်ပြီးတော့မုံပြီးနဲ့အတွက်မှာတကြံကိုစီစီကားကားနဲ့ကျင်းပလေးရှိကြပါတယ်ဒီလိုရေကစားတဲ့နေရာမှာခိုင်ရန်ဖြစ်ပွားမှုတွေလည်းရှိပါတယ်ဒီနှစ်မုံပြီးနဲ့တကြံကာလမှာတော့တာဝန်ရှိသူတွေအနေနဲ့ကတကြံမှာအနေကိကိနဲ့ရေကစားနိုင်မှုအတွက်စည်းကမ်းချက်တွေထုတ်ပြီးတော့လုံခြုံရေးတွေလည်းတင်းကျပ်ထားပါတယ်။မုံပြီးနဲ့တကြံအခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီနှစ်ကျင်းပတဲ့မွန်ပြည်နယ်တကြံပွဲမှာအန္တရာယ်ကင်းကင်းနဲ့ပျော်ရွှင်ချမ်းမြေ့စွာရေကစားနိုင်ဖို့အတွက်တကြံကာလအတွင်းအလံတပ်ပြီးဆိုင်ငယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့ပါဝင်စီကံချက်15ချက်ပါတဲ့ဒေသနာအမိုက်ကိုလည်းမွန်ပြည်နယ်အစိုးရဖွဲ့ကထောက်ပြန်ထားပါတယ်အလံတပ်ပြီးဆိုင်ငယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့စီကံချက်ထောက်ပြန်ရခြင်းအကြောင်းရင်းကိ ကျမ်းမတိုင်းခင်တပတ်လိုလောက်ကလေးကခရိုင်မြို့နယ်ရက်ကျဲတွေကနေတစီပြည်သူတွေသိရှိအောင်ထုတ်ပြန်ထားတယ်လို့လည်းဘုံမှုကြီးဝင်းနိုင်ဦးကပြောပါတယ်။စံငယ်အတော့များတဲ့မွန်ပြည်နယ်မှာစံငယ်တွေနဲ့အုပ်စုဖွဲ့ဒူညီဝတ်ဆောင်တွေဝတ်ပြီးတကြံရေကစားထွက်ကြတာတွေလည်းအလွန်များပြားလှပါတယ်။ယခုနှစ်မွန်ပြည်နယ်တကြံစီစီကားကားဖြစ်ဖို့အတွက်ပြည်နယ်အစည်းအဝေးကြက်သိန်း900မြို့နယ်အစည်းအဝေးတမြ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ UWSC ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ရင်းချမ်းရေးတည်ဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုပန်ဆန်းမြို့နယ်မှာစည်ရပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်28ကြိမ်မြောက် KNU ကွန်ဂရက်ရွေးကောက်ပွဲရလဒ်အရာထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညီမှုမရှိသေးဘူးလို့နိုင်ငံတကာကရင်အဖွဲ့စည်း IKO ကနေကြေညာချက်ထုတ်ပြန်ထားပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူတာဝန်ယူထားတဲ့3လတာကာလအတွင်းအောင်မြင်မှုတွေရရှိကြောင်းပြောဆိုနေပေမဲ့လူမှုစစ်တမ်းတွေမှာတော့အနှုတ်လက္ခဏာတွေပြသနေပါတယ်။စီးရီးနယ်ဆက်လွန်ညွှန်ရေးကုံသွေးရေးစတဲ့မူဝါဒတွေနဲ့ပတ်သက်လို့ဘယ်ဆိုရမှသူ့တော်မလုပ်နိုင်ဘူးလို့သမ္မတထရန့်ကဒီသတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းကလပ်စစ်တမ်းမှာတော့မဲဆန္ဒရှင်တွေကသဘောထားပေးရမှာ52ရာခိုင်နှုန်းကအနှုတ်လက္ခဏာပေးပြီး42ရာခိုင်နှုန်းကသာအပေါင်းလက္ခဏာပေးခဲ့ကြသလိုကင်နီဖက်စစ်တမ်းမှာတော့သဘောမချသူက56ရာခိုင်နှုန်းသဘောချတဲ့သူက40ရာခိုင်နှုန်းရှိတာကိုတွေ့ရှိကြရပါတယ်။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံ3ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မှာဖြစ်တဲ့အကြောင်းဒုတိယသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းအာရှ3နိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတကကြေညာလိုက်ကြပါကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေဆိုင်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလီဒါတို့ဒီကနေ့ပဲပူးတွဲဆေးရေးလေ့ကျင့်ကြပါတယ်။ Max Thunder လို့အမည်ပေးထားတဲ့နှစ်ဆက်ဆေးရေးလေ့ကျင့်မှုမှာတော့တောင်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားလီဒါရဲ့1500လောက်နဲ့အတူ F-16 နဲ့ F-15K အမျိုးအစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်ခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ပေါင်းတရာအတွင်းအစ်ချစ်နိုင်ငံနဲ့ဆက်ဆံရေးဆက်လက်နှွေးထွေးအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်အစ်ချစ်နိုင်ငံကိုဒီကနေ့တွေ့ရောက်ပြီးထိပ်တန်းကောင်းဆောင်နေတဲ့တွေ့ဆုံပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24/35/32တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.